တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစတင်သလိုရောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုပညာတော်သင်ရောက်ရှိနေတဲ့မြန်မာအကြောင်းသားအယောက်60နေရက်အမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့တရုတ်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေပါတယ်။ဒီအကြောင်းသားတွေပြန်ရောက်လာမယ်ဆိုရင်ကျမ်းမာရေးစစ်ဆေးမှုတွေကိုအရင်ဆုံးပြုလုပ်သွားမယ်လို့မြမကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတော့စုစုကမေးမြန်းသတင်းပေးပို့ထားပါတယ
်တရုတ်နိုင်ငံဝူဟန်မြို့မှာကျောင်းတက်နေတဲ့မြမကျောင်းသားအယောက်60ကမြန်မာနိုင်ငံကိုသူတို့ပြန်လာနိုင်မှုပြီးခဲ့တဲ့စနေနေ့ကမြမအစိုးရစီမတောင်းဆိုခဲ့ကြတဲ့အတွက်ပေကျင်းမြို့မှာရှိတဲ့မြမတန်ယုံတာဝန်ရှိသူတွေကဝူဟန်မြို့ရှိရာဟူပေပြည်နယ်ကအစိုးရတာဝန်ရှိသူတွေစီကိုတင်ပြခဲ့ကြပါတယ်ဟူပေပြည်နယ်အစိုးရကတော့ဒီကျောင်းသားတွေကိုထွက်ခွာဖို့ခွင့်မပြုခင်မှာကျန်းမာရေးစစ်ဆေးမှုအရင်ပြုလုပ်မှဖြစ်ပြီးစောင့်ကြည့်ကာလအဖြစ်လဲရက်သက်တစ်ပတ်နှစ်ပတ်သတ်မှတ်ထားမယ်လို့မြန်မာအစိုးရထံအကြောင်းကြားလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီထက်ဆော်ပြီးမြန်မာပြည်ကိုပြန်နိုင်မှုမြန်မာကျောင်းသားတွေကလိုလားနေကြတာပါ။အဲဒါကြောင့်ကျောင်းသားတွေအ мян ဆုံးနေရပြန်နိုင်မှုတရုတ်အစိုးရနဲ့ထပ်ပြီးညှိနှိုင်းထားတယ်လို့ပေကျင်းမြို့အခြေဆိုင်မြန်မာတန်ယုံကဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်။
ကျွန်တော်တို့ကတော့စစ်စစ်ပူကိုခံယူပါမယ်ဒါပေမဲ့ပေါ့နော်ကျောင်းသားတွေအနေနဲ့ကတော့အမြန်မြန်ကိုအမြန်ပြန်လို့ရဆန္ဒရှိပြီးတော့ကျွန်တော်တို့ကစစ်စစ်ပါမယ်ဒါမှမဟုတ်ပြီးမြန်မြန်ဆန္ဒထွက်ပြရအောင်ပေါ့နော်ရဲ့အတူဆုံးအတွင်းမှာထွက်လို့ရအောင်ဆိုပြီးကျွန်တော်တို့ကထပ်ပြီးလို့ဆိုညှိနှိုင်းထားပါတယ်ခင်ဗျာကျွန်တော်တို့ကတော့မရှိတော့အကြောင်းပြန်လာခြင်းတော့မရှိသေးပါဘူးအဲ့လိုလေတော့လက်ရှိအခြေအနေရှိနေပါတယ်
ပေကျင်းမြို့ကမြန်မာတန်ယုံအနေနဲ့ကျောင်းသားတွေကိုဝူဟန်မြို့ကနေချန်ရှာမြို့ကိုဘတ်ကားနဲ့ထွက်ခွာနိုင်မှုအတွက်အရင်ဆုံးစီစဉ်ထားပြီးအဲ့ဒီကနေတဆင့်ချန်ရှာမြို့တိုက်ရိုက်လေကြောင်းနဲ့မြန်မာနိုင်ငံမန္တလေးမြို့ကိုသွားနိုင်ဖို့ဟူပေနဲ့ဟူနန်ပြည်နယ်ကနိုင်ငံခြားရေးဌာနတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အခုလိုမြန်မာဘက်ကစီစဉ်နေတဲ့အတိုင်းဖြစ်နိုင်မယ်မဖြစ်နိုင်ဘူးဆိုတာကိုတရုတ်အစိုးရဘက်ကအကြောင်းမပြန်သေးဘူးလို့လည်းပြောပါတယ်
။ဒီလိုတမတ်ချက်နဲ့ကိုင်းညီမှုရှိတယ်ဆိုတော့တို့ရောအခုညီမျိုးပေါ့နော်။အဓိကတော့ဒီဟာထွက်ခွင့်ဆိုတာတို့ခွင့်ပြုရဲ့တိုင်းတာပေါ်မူတည်ပြီးကျွန်တော်တို့ကဆက်ပြီးဆောင်ရွက်ရမှာပေါ့နော်။ဥပကအတက်နိုင်ဆုံးလိုချင်တဲ့ပုံစံကိုညှိနေတာပဲရှိသေးတာပေါ့။တို့ကလည်းစက်မကြီးကောင်းမွန်တဲ့ပုံစံနဲ့အစီအစဉ်ပြင်းတဲ့ရောကြီးပြင်လို့ရအောင်ပေါ့ကျွန်တော်တို့ရောလုံးဝဥစားပေးဆောင်ရွက်နေလို့ဟုတ်
မြန်မာကျောင်းသားတွေအနေနဲ့ပုံမှန်ကျန်းမာရေးစစ်ဆေးမှုတွေကိုကျောင်းတွေမှာနေစဉ်လုပ်နေရပြီးအလုံးရဲ့ကျန်းမာရေးအခြေအနေကကောင်းမွန်တယ်လို့လည်းဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်မြန်မာနိုင်ငံတွင်းကိုအမြန်ဆုံးပြန်နိုင်ရေးအတွက်ဘာတွေပြင်ဆင်ဆောင်ရွက်နေရလဲဆိုတာနဲ့သူတို့ရဲ့လက်ရှိအခြေအနေတွေကိုသိရှိနိုင်မှုအတွက်ဝူဟန်ရောက်မြန်မာကျောင်းသားတချို့နဲ့ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံအစိုးရအနေနဲ့ကတော့အဲ့ဒီကျောင်းသားတွေပြန်ရောက်လာရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစောင့်ကြည့်သွားမယ်လို့ဆိုပါတယ်သူတို့နဲ့ပတ်သက်ပြီးလိုအပ်တဲ့စီမံဆောင်ရွက်ချက်တွေကိုအစဉ်အသင့်ပြုလုပ်ထားပြီးဖြစ်တယ်လို့ဒါကမကြခင်မှာကြေညာချက်ထုတ်ပြန်မှုရှိတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
သူတို့တွေရောက်လာပြီဆိုလို့ရှိရင်ကျန်းမာရေးအရင်ဆုံးရောက်တဲ့အချိန်မှာစစ်ဆေးမှာကျွန်တော်တို့ရှိပါတယ်။မတို့အနေနဲ့ကတော့ခိုးနိုင်ခံကိုဒီဒူဝန်ငါးဆဖြစ်တဲ့ဒီနမိုနီးယားရောဂါပေါ့နော်။မဝေရောက်စေဖို့အတွက်အစမ်းကောင်စူးစမ်းဆောင်ရွက်နေပါတယ်။အဲ့လိုဆောင်ရွက်နေနေရမှာတော့ဒီကျောင်းသား60ဝန်အားပြန်လာတယ်။ဒါချင်းရနေဆိုသူတို့စီကနေပြီးတော့ဒီခိုးရဲ့မြန်မာနိုင်ငံလူတွေကိုမကူဆက်ဖို့အတွက်တော့မတို့လည်းလိုအပ်တဲ့အစီအမံတွေအကုန်စားပြီးဖြစ်ပါတယ်။ဒါဆိုရင်ဒီသူတို့နဲ့ပတ်သက်လို့ဟိုဘယ်လိုဆက်လက်ဆောင်ရွက်ရမလဲဆိုတာကိုတော့နောက်ဆက်မကြရင်ထုတ်ပြန်မှာပဲ။ဒါပေမဲ့လို့အဲ့ဒီအတွက်
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာရှိတဲ့ကျောင်းသားအယောက်60လုံးနေရပြန်နိုင်ရေးအတွက်မြန်မာအစိုးရရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကဘယ်လိုဆုံးဖြတ်မယ်ဆိုတာမသိရသေးတဲ့အတွက်အဖြေကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ်။လက်ရှိအချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူစုစုပေါင်း 2,000 နီးပါးရှိနေပြီးသေဆုံးနှုန်းလဲတိုးနေပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်တွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေကိုထိုင်း၊ဂျပန်၊တောင်ကိုရီးယား၊အမေရိကန်ပြည်ထောင်စုဗီယက်နမ်မလေးရှားစင်ကာပူဩစတြေးလျကနေဒါနဲ့နီပေါတို့မှာတွေ့နေရပေမဲ့မြန်မာနိုင်ငံမှာတော့တန်တရားလူနာမတွေ့ရှိသေးဘူးလို့ကျန်းမာရေးတာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်